တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံနဲ့ဆက်အနီးလက်နက်ကြီးတွေနဲ့အပြန်အလှန်ပစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်စစ်မျက်နှာပြင်တိုက်ခိုက်မှုတွေမှာအဆင်သင့်ဖြစ်နေအောင်သူတပ်ဖွဲ့တွေကိုပြင်ဆင်ထားဖို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကပြောဆိုထားခဲ့ပြီးမြောက်ကိုရီးယားစစ်တပ်ကိုတက်လှမ်းထားပါတယ်။မြောက်ကိုရီးယားဘူစစ်ကော်မရှင်နဲ့ဒီကနေ့တောက်ကြာနေ့မှာအရေးပေါ်အစည်းအဝေးခေါ်ယူခဲ့ပြီးတဲ့နောက်မစ္စတာကင်ကအခုလိုပြောဆိုခဲ့တဲ့အကြောင်းမြောက်ကိုရီးယားအစိုးရသတင်းဌာနကကြေညာပါတယ်။ရှင်းလင်းစစ်မျက်နှာကတပ်ဖွဲ့ဝင်တွေအနေနဲ့ဒီကနေ့ညနေ 9:00 ကစလို့စစ်ဖြစ်နေတဲ့အနေအထားကိုရောက်လာပြီးဖြစ်တယ်လို့လည်းသူကပြောပါရယ်။တောင်ကိုရီးယားနိုင်ငံကလည်းသူ့ရဲ့စီးရေးပြင်ဆင်မှုတွေကိုအမြင့်ဆုံးအထိတိုးမြင့်ထားပြီးအချိန်မရွေးအနေနဲ့တိုက်ခိုက်မှုတွေကြုံလာရနိုင်တယ်လို့သတိပေးထားပါရယ်။လူတွေဘေးကင်းလုံခြုံမှုရှိဦးစားပေးဆောင်ရွက်နေတာမို့နိုင်ငံပူးတဲ့လေပတ်နေတဲ့စစ်မှုဇုံကိုဝင်ရောက်သွားလာတဲ့နိုင်ငံသားအရေးအတွက်ကိုလည်းတောင်ကိုရီးယားကကန့်သတ်ထားတဲ့အကြောင်းတောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနကပြောခွင့်ရကပြောပါရယ်အနောက်ဘက်နယ်စပ်မှာရှိတဲ့တောင်ကိုရီးယားစစ်ကန်ခုကိုမြောက်ကိုရီးယားကမနေ့ကကြာသပတေးနေ့မှာအမြောက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ရာကနှစ်ဖက်အပြန်အလှန်ပစ်ခတ်မှုတွေနဲ့အတူအခြေအနေပိုးပြီးတင်းမာလာခဲ့တာဖြစ်ပါရယ်အခုချိန်ထိတော့နှစ်ဖက်စလုံးမှာထိခိုက်ဒဏ်ရာရတဲ့အကြောင်းမကြားသေးပါဘူးဒီတော့တွင်မြောက်ကိုရီးယားရဲ့အကြမ်းဖက်ရန်လိုမှုတွေကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့တောင်ကိုရီးယားနိုင်ငံသားတချို့အစိုးမျိုးတော်မှဒီကနေ့အစည်းအဝေးဆန္ဒပြခဲ့ကြပါရယ်ခင်ဗျာ